မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အင်အားတို့ကြားတိုက်ပွဲဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းညဒေသတချို့ကိုစင်ကာပူနိုင်ငံသားတွေခီးမသွားကြဖို့စင်ကာပူနိုင်ငံရဲ့ဝန်ကြီးဌာနကအကြံပြုလို့ဆိုထားပါတယ်။ခီးသွားတာမှုကိုရှောင်ရှားဖို့ကြံပြုထားတဲ့နယ်မြေတွေထဲမှာဘုသူကြောင့်ကြောက်တော်မောင်တော်မင်းပြမြောက်ဦးပုန်ကျွန်းနဲ့ရတိတောင်တို့ပါဝင်ခဲ့ပါတယ်။လူကြီးအခြေအနေပတိငိမ့်မဲ့အခြေအနေဆူရသွားနိုင်တာကြောင့်စင်ကာပူနိုင်ငံသားတွေအနေနဲ့ရခိုင်ပြည်နယ်အတွင်းတခြားဒေသတွေကိုလည်းမလိုအပ်ပဲမသွားပါနဲ့လို့လည်းအကြံပေးထားပါတယ်။လက်ရှိရခိုင်ပြည်နယ်မှာရောက်ရှိနေတဲ့စင်ကူသားတွေနဲ့မြန်မာနိုင်ငံကိုခီးသွားမဲ့စင်ကူသားတွေအနေနဲ့ဘေးကင်းလုံခြုံဖို့အတွက်တတိဝရိယထားပြီးကြိုတင်ပြင်ဆင်မှုတွေရှိကြဖို့နဲ့ဒေသဆိုင်ရာသတင်းတွေကိုအစမပြတ်နှာစင်ပြီးညွှန်ကြားချက်တွေကိုလိုက်နာကြဖို့အကြံပေးထားတဲ့ဇူလိုင်တရက်နေ့ရက်စွဲပါစင်ကူနိုင်ငံရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကို The Straits Times သတင်းစာမှာဒီနေ့ရက်စွဲနဲ့ထပ်မဖော်ပြခဲ့ရပါဒီတစ်ပတ်တည်းအေရခိုင်နဲ့နိုင်ငံတကာအဆက်အသွယ်ရှိရဆိုပြီးစင်ကူမှာဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့မြန်မာနိုင်ငံသားအချို့ကိုစင်ကာပူဆိုရကမြန်မာနိုင်ငံကိုလက်ပြောင်းပေးဖို့အပြီးမှာစင်ကာပူတို့ The Straits Times ကဒီသတင်းကိုဖော်ပြခဲ့တာဖြစ်ပါတယ်။စင်ကာနဲ့ဆက်ဆက်ပြီးနောက်ထပ်သတင်းစပုတ်ကတော့ဒီတစ်ပတ်တည်းမြန်မာနဲ့စင်ကာပူရေတပ်တို့အကြားပထမဆုံးအကြိမ်စီရင်လေ့ကျင့်ခဲ့ကြပါတယ်။စင်ကာပူက RSS Valiant နဲ့ RSS Vela စစ်လေရင်စစ်ရေရင်တစ်စင်းရန်ကုန်ကိုသွားပြီးမြန်မာရေတပ်ကကြံစစ်သားမျိုးစား Frigate ရေရင်တစ်စီးနဲ့အတူပူတွေ့စီရင်လေ့ကျင့်ခဲ့တာပါ။စနေနေ့ကခိုင်မာတဲ့စစ်ရေးဆက်ဆံရေးတိစောက်တာနဲ့ဒေသတွင်းနိုင်ငံတွေအပြားလက်တွေ့ကြတဲ့ပူးတွဲဆက်ဆံရေးတွေလုပ်နိုင်ဖို့ဒီလိုအပြန်အလှန်ဆင်းဆက်တဲ့ကိစ္စဟာအရေးပါတဲ့ကိစ္စဖြစ်တယ်လို့စင်ကာပူရေတပ်ရဲ့တရားဝင်လူမှုမီဒီယာဆိုမှာဖော်ပြထားခဲ့ပါတယ်။